သောရရှိများခင်ဗျာကမ္ဘာပေါ်ကနိုင်ငံအတော်များများစစ်အာဏာရှင်စနစ်လောက်ကလွတ်မြောက်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ရှောင်လှမ်းနေကြပါပြီမြန်မာနိုင်ငံမှာတော့စစ်တပ်ကအကြိမ်ကြိမ်အာဏာသိမ်းခဲ့ပြီးလွန်ခဲ့တဲ့22နှစ်စက်တင်ဘာလ18ရက်ဒီလိုနေမျိုးမှာဆိုရင်စစ်အာဏာသိမ်းမှုပေါ်ပေါက်ခဲ့ပါတယ်မြန်မာနိုင်ငံကြီးလောကထဲမှာလက်ရှိလှုပ်ရှားထင်ရှားနေကြသူတွေရဲ့အဲ့ဒီ22နှစ်အချိန်ကာလတုန်းကအာဏာသိမ်းမှုအပေါ်အမြင်တွေ22နှစ်ပြတ်တမ်းမှုအခြေအနေနဲ့လာမယ့်နှစ်ကာလတွေအတွင်းဖြစ်ပေါ်လာမယ့်နိုင်ငံရေးအခင်းအကျင်းတွေကိုသုံးသပ်ပြောဆိုကြတာတင်ပြခြင်းပါတယ်မြန်မာသမိုင်းမှာစစ်အာဏာသိမ်းမှုစုစုပေါင်း3ငြိမ်ရှိတယ်ဆိုပေမဲ့ပြောင်ကြကြအာဏာသိမ်းမှုကတော့1962ခုနှစ်ကပါဝိုင်းရင်နိုင်ငံရေးသမားကြီးသခင်ချန်တွန်းကအဲ့ဒီအချိန်ကအခြေအနေကိုအခုလိုပြောဆိုပါတယ်
ပါမီမှာစပြီးတော့1958ခုနှစ်မှာဖတ်တပ်လာခွဲတဲ့ခါကျတော့ဘုချုပ်ကြီးနေဝန်းကိုကြပြဘုရားကခိုင်းပြီးတော့လူကပွဲလုပ်ပြီး60ခုနှစ်မှာ62ခုနှစ်ကြာတဲ့ခါကျတော့အနာသိင်္ဂမာများရင်ကြီးကြီးလေးနဲ့ပြီးတာအဲတရုတ်ကပွဲရတရုတ်ပြည်ကတော့ပါမီမှာလာတာကလားညဥနုနဲ့ဥနုဝန်အတူတူရှိခဲ့ကြအဲ့တော့ပြန်ညတာပါအဲ့တော့ညချက်ခွနှစ်ချက်လောက်ကြာတော့ဥနုအိမ်ကိုသွားပြီးတော့အနာသိင်္ဂလူကသူ့ကိုလို့ပြီးတော့သိင်္ဂပါဦးနေဝန်အတွက်ပါသုံးတော့ဘုနေဝန်ကဖယ်မလဲခုသူ့ကဖန်တာလာပါလာဆိုပြီးတော့မေးတဲ့သဘောကိုကြောက်တယ်ဆိုပြီးတော့အဲ့ဒီတော့ကြားခဲ့ရတယ်နော်အဲ့ဒါဦးနေဝန်ကအဲ့လောက်ထိအောင်လူတစ်ဖက်သားတွေကိုသူ့ကိုယုံကြည်အောင်သူကပြောနိုင်ဖွင့်နိုင်လုံနိုင်ကြိုင်နိုင်တဲ့သဘောပေါ့နော်တိတ်လာတော့သူကတိတ်ခိုင်းပြီးတော့ဟိုကတိတ်ပြန်ရုပ်ကောက်ပွဲမှာတကယ်လို့အရကလက်နဲ့မရှိတဲ့လူရဲ့နိုင်လဲနောက်တော့အနာမသိမှုလို့ဘယ်သူမှအမှခံရမရှိပဲနဲ့ပဲတိုက်ကြည့်ရတော့လာလာမကောင်းမှုလို့ပဲမြင်တယ်လက်နဲ့ရှိတဲ့လက်နဲ့ကြိုင်ကြီးကကမ္ဘာ့ရဲ့ခေတ်ကမကုန်နိုင်မှုလို့ဒီလိုပဲတွေ့တယ်လေ
။တချိန်တုန်းကကာကွယ်ရေးစီဦးစီးချုပ်လည်းဖြစ်ခဲ့သူဒီကနေ့မှာတော့ NLD ဒုက္ခတာဖြစ်တဲ့ဘူဂျိုကြီးဟောင်းသူရဦးတင်ဦးက1988ခုနှစ်အာဏာသိမ်းမှုပေါ်သူ့ခံစားမှုကိုဖော်ပြလာပါတယ
်။အဲ့တော့အာဏာသိမ်းတဲ့ဆိုတော့လည်းပဲသူတို့ဒီမဆလာအခွေကြီးပြုတ်သွားပြီးတဲ့နောက်ပိုင်းမှာနောက်တစ်ကြော်ပြန်ပြီးတော့ဒီလက်နက်နဲ့စစ်အုပ်ချုပ်ရေးလုပ်မယ်ဆိုတဲ့သဘောနဲ့နောက်သွားမယ်ကိစ္စအဆက်ဆက်ကလည်းပဲတက်ကပဲဆက်လက်ပြီးစိုးမိုးသွားမယ်ဆိုတဲ့သဘောဆိုတာကတော့အဲ့ဒီတုန်းကတော့စစ်ကဒီလိုပဲတွက်လိုက်တာပေါ့ဗျာနောက်ပြီးတော့ကဒါနဲ့ပတ်သက်ပြီးတော့ကနောက်ဒီပါတီအဖွဲ့အစည်းတွေထောင်နေပါတယ်ညာတယ်ပြုတယ်ခွင့်ပြုတယ်ဆိုတော့ကအဲ့ဒီတုန်းကသူတို့ကြွေးကြော်တာကလည်းဒီပါတီစုံဒီမိုကရေစီသွားမယ်ဆိုတော့ကပါတီစုံဒီမိုကရေစီဆောင်ရွက်သွားပြီးတော့လုံနိုင်စွာရှိလာနိုင်ဦးမယ်လို့တော့ဒီလိုတော့တွက်လိုက်တာပဲလေအနာသိမ့်ပြီးတဲ့နောက်မှာမူလကပြောတယ်ဆိုတဲ့ရွေးချယ်တွေပြောက်သွားပြီးတော့ဟိုတပ်မတော်ကနိုင်ငံတော်ရဲ့ဥပဒေကိုခန်းထားမှာပါရမယ်ဆိုတဲ့နောက်တည်းကအဲ့ဒီတည်းကစပြီးကျွန်တော်ကတော့တွက်လိုက်ပြီးနောက်ကျောက်ပဲစစ်အနာရှင်စနစ်ထူထောင်ပြီးတော့သွားတော့မှာပဲလို့ပဲအဲကျွန်တော်သိပြီးတော့ကြီးရလာအောင်မယ်တို့တော့မထင်မိပါဘူ
းစစ်အစိုးရရဲ့အဖြစ်သိမ်းခံဇိုမီကွန်ကရက်ပါတီဥက္ကဋ္ဌပူကျင်ရှင်းထန်ရဲ့စစ်အာဏာသိမ်းမှုရှေ့အလားလာရဲ့အမြင်ကတော့
80မှာကျွန်တော်တို့ဒီလိုလိုတို့ကအောင်ပွဲခံတယ်ဆိုပါတော့ဗျာအဲ့ဒီလိုလောက်ပြီးတော့မှ90ရွေးကောက်ပွဲဖြစ်လာတယ်90ရွေးကောက်ပွဲမှာလည်းကျွန်တော်တို့ဒီမိုကရေစီဖက်တော်သားတွေပြတ်သားနိုင်တယ်အဲ့တော့ကိုအဲ့မှာတုန်းကအခြေခံဖြစ်တဲ့လူကတမိုင်းတရားခါမဖြစ်ချင်ဘူးအခြေခံဥပဒေတော့ခမညာတို့ကစွဲရမှာပဲအဲ့လိုဖြစ်ပြီးပြောတယ်အဲ့လိုဖြစ်နေတဲ့အချိန်ခါမှာတခါအာဏာပြန်သိမ်းနေဗျာသူတို့အချင်းချင်းပဲအာဏာသိမ်းနေဆိုပါတော့ဗျာတကယ်တမ်းဖြစ်လာတဲ့အခါမှာဒီခြေခံဥပဒေကို15နှစ်ကြာကြာကျွန်တော်တို့93ကနေစပြီးတော့နာဖအလူတော်ကြလူတွေတော့တာလေးဆွဲပြီးတော့ဒီခြေခံဥပဒေကိုအတည်ပြုဖို့ရွေးကောက်ပွဲလုပ်ရမယ်ဆိုပြီးတော့နိုဝင်ဘာ9ရက်နေ့ကိုတတ်မှတ်ထားတယ်။ဒီခြေခံဥပဒေရဲ့ရည်ရွယ်ချက်အရရာရွေးကောက်ပွဲပြီးတာမပြောနဲ့တသက်လုံးကိုခြေအာဏာရှင်စနစ်သွားမဲ့ပုံပဲဗျာ။ဒီကဘွေးနိုဝင်ဘာ9ရက်နေ့မှာလုတ်ပြုံးတော်မှာဗဲနီမှာအစိုးရဖွဲ့စည်းမယ်ဆိုတာခြေခံဥပဒေထဲမှာမပါဘူ
းတကယ်တော့မြန်မာနိုင်ငံရေးလှုပ်ရှားသူတွေဘက်ကအားနည်းမှုတွေနဲ့ပတ်သက်လို့ထောက်ပြလာသူကတော့အခုလာမဲ့ရွေးကောက်ပွဲကိုဝင်ပြိုင်မဲ့ရခိုင်တိုင်းသာတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပါ
88ပြီးခဲ့တဲ့နောက်မှာလေ1990 election တုန်းကတော့ဟိုတိကျတဲ့အချိန်ပဲလေတက်မလို့ဟာရွေးကောက်ပွဲပြီးလို့ရှိရင်စစ်တမ်းလမ်းကြောင်းကိုပြန်မယ်ဆိုတဲ့ကတိရှိခဲ့တယ်လေအဲ့ဒီကတိတိုင်းတမရိုကမသွားခဲ့ဘူးကိုအဲ့ဒီကိုအဲ့ဒီရွေးကောက်ပွဲပြီးတဲ့နောက်မှာပေါ့လေပြည်သူကိုယ်စားလှယ်တို့ရဲ့ elected ဖြစ်ခဲ့တဲ့ပုဂ္ဂိုလ်တွေကိုသူတို့ရဲ့မူလတောင်းအောင်ကိုပြည်သူကပဲဖြစ်ဖြစ်ပေါ့လေလက်ရှိအာဏာရပုဂ္ဂိုလ်တွေကဖြစ်ဖြစ်မအပ်နှင်းနိုင်ခဲ့ဘူးလေအဲ့တော့အဲ့လိုမအပ်နှင်းနိုင်ပြီးတဲ့နောက်မှာတခါ process တွေအများကြီးကိုဖြတ်တန်းခဲ့ကြတယ်လေအဲ22နှစ်ကြာသွားပြီးတဲ့ကာလမှာလေကိုယ်ပင်အားစုတွေကတင်းညွတ်လာတဲ့ပုံစံတွေကိုမစည်းယုံနိုင်ကြလို့လားပေါ့လေအဲ့တော့လူတို့လှိုင်းတစ်ခုကိုလေ democracy pakku twa chin ne pakku rue ga u ma saung nai ke bu la so de a ra chaung mya dilo nit paung mya so a cha la de tan aw le dilo tan taya jo de ma le le pat ni cha ra ha တဖက်ရဲ့အားနည်းချက်လားတဖက်ကပဲမိမိရဲ့လက်ရှိအခြေအနေကိုဖက်တွေထားမုံလားဆိုတော့တွေးဟပွားမှုလေးတွေတော့ဖြစ်မိလားပေါ့ဗျာလက်ရှိကျွန်တော်တို့ဖြတ်သန်းနေရတာတော့ပုံမှန်လင်ပြောရင်ဒီမိုကရေစီဘက်ကိုဥတည်သွားဖို့ကအင်မတန်အခွင့်အရေးနေပါတယ
်စီအစိုးရနဲ့ငြိမ်းချမ်းရေးမလုပ်ပဲလက်နက်ကင်တိုက်နေစေဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးဒုဥက္ကဋ္ဌစောဒေးဗစ်တာကဘောကတော့အားလုံးညီညွတ်ရင်အပြောင်းလဲဆိုတာဖြစ်လာနိုင်တယ်လို့သုံးသပ်ပြောဆိုပါတယ
်အဲဒီလွန်ခဲ့တဲ့20နှစ်ကဒီမိုကရေစီကျွန်တော်တို့လှုပ်ရှားမှုကိုရေးဆက်ဆက်နေနေပြီးတော့အာဏာသိမ်းတယ်အခုဒီ20နှစ်တန်းနိုင်ဒီစစ်အာဏာရှင်စနစ်ဆက်တည်လာတာကတော့နာပါတော့အဆက်ကောင်းတာပေါ့ဗျာစံပြမျိုးကိုထုတ်လိုက်လူသားညီလာကလှုပ်လိုက်အဲ့လိုပေါ့ဗျာအဲ20နှစ်ဆိုပေမဲ့လို့အဲ့ဒီအတွင်းမှာလဲစစ်အာဏာရှင်စနစ်ကသူအတွင်းပြည်ပကအပြင်ပြည်ပကကြောင့်ပေါ့အများကြီးအားနည်းလာတာလဲကျွန်တော်တို့တွေ့ရပါတယ်အဲ့တော့ကျွန်တော်တို့ပြည်သူတွေရောဒီအတိုက်ခံဖွဲ့စည်းတွေရောဒေါ်လာအဖွဲ့စည်းတွေရောစီးလုံးညီညီညွတ်တဲ့တိုက်ပွဲဝင်ပဲဆိုရင်ဒီတန်းခံရတဲ့ငြိမ်းချမ်းရေးဒီမိုကရေစီရေးပြည်ထောင်စုရေးအဲ့ဒါလေးကျွန်တော်တို့ပေါ်ထုတ်နိုင်မှာဖြစ်တယ
်အခုလာမယ့်နိုဝင်ဘာလ9ရက်နေ့ဆိုရင်စစ်အစိုးရကရွေးကောက်ပွဲကျင်းပတော့မှာပါရွေးကောက်ပွဲအပြီးမှာနိုင်ငံရေးအခင်းအကျင်းတချို့ပြောင်းသွားနိုင်ပေမဲ့အများကလူလာတဲ့အခင်းအကျင်းတွေဖြစ်လာနိုင်ဥမာမဟုတ်ဘူးလို့မြန်မာအရေးကျွမ်းကျင်သူတွေကသုံးသပ်ထားကြပါခင်ဗျာ